နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမနေ့တနင်္လာနေ့ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ VOA သတင်းတောက်နိုင်ကွန်းအင်ကနေပြီးတော့ဒါနဲ့ပတ်သက်ပြီးသတင်းပေးပို့ထားပါတယ်ရှင်
။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စဦးဆောင်တဲ့ဖွဲ့ဟာဒီနေ့မနေ့ပိုင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ဖွဲ့နဲ့တွေ့ဆုံခဲ့တယ်လို့အမျိုးသားပြန်လည်သိမြတ်ရေးနဲ့ငင်းချမ်းရေးပို့ဟုဌာနဒုတိယဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့ဖွဲ့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ညနေပိုင်းမှာတော့ဒုတိယတပ်မတော်ကာကွယ်ရေးဦးစည်းချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစုဝင်ဦးဆောင်တဲ့ဖွဲ့နဲ့နေပြည်တော်ဘုရင်တော်ခမ်းမမှာတွေ့ဆုံခဲ့ပါတယ်။ဒီကနေ့အစိုးရကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံမှုနဲ့ပတ်သက်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဆိုင်းမင်းကအခုလိုပြောပါတယ
်။ဒီကြားထဲမှာကျွန်တော်တို့ပြဿနာမဖြစ်အောင်ပြင်မှမှုတွေမဖြစ်အောင်ကျွန်တော်တို့လက်ထပ်လို့ကြိုးစားမလဲဆိုတာတော့ကျွန်တော်တို့စတင်ပြီးတော့ညှိနှိုင်းတာပေါ့နော်။ကူလတ်လို့အချင်းကြီးရတော့ကျွန်တော်တို့ရဲ့တင်မာမှုတွေပြေလျှော့နိုင်အောင်ဒီကိစ္စတွေကိုကျွန်တော်ဆွေးနွေးဖြစ်ပါလေ။ဒီစီဝါခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လုံငန်းအကောင့်ထဲမှာပေါ်ဆောင်နိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်လည်ပြီးတော့ဘလို့အကောင့်ထဲပေါ်ဆောင်နိုင်မလဲဆိုတဲ့ကိစ္စတွေကိုကျွန်တော်ဆွေးနွေးခဲ့ဖြစ်ပါလေ။ပြီးတော့ကျွန်တော်ဖွံ့ဖြိုးရေးကဏ္ဍတွေလည်းဆွေးနွေးဖြစ်ခဲ့ပါလေ
။ဒီတွေ့ဆုံမှုမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရှမ်းပြည်နယ်အတွင်းမူရေးစေဝါတိုက်ဖြည့်ရေးစီစဉ်အတွက်အကြံပြုဆွေးနွေးခဲ့တယ်လို့ဘူမူကြီးဆိုင်မင်းကခုလိုဆက်ပြောပါတယ
်။မူရေးစေဝါအတွင်းနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကလည်းဒီဟာကိုအတခုအနေနဲ့ကျွန်တော်တို့အပြန်အလှန်ညှိနှိုင်းဆွေးနွေးကြပါဒီကိစ္စကျွန်တော်တို့ရဲ့တန်းကြီးအတွက်လည်းအန္တရာယ်ဖြစ်တယ်။ပြီးတော့ရှေ့ဆက်ကျွန်တော်တို့human resource တွေအတွက်လည်းကျွန်တော်တို့ဒီဟာပြဿနာတော်တော်ဖြစ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ပြည်ပေါင်းဆောင်ရွက်နိုင်အောင်ကျွန်တော်အပြန်အလှန်ညှိနှိုင်းတော့ကြဖို့လည်းအကြံပြုထားတာဖြစ်ပါတယ်။
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဟာမြန်မာအစိုးရနဲ့ NCP ရက်စာချုပ်လက်မှတ်ရေးသူထားတဲ့ဆိုပေမဲ့လည်းမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခတွေအစဉ်လုံးလိုဖြစ်ပွားနေခဲ့ပါတယ်။ဒီလိုစစ်ရေးပဋိပက္ခတွေဆက်လက်မဖြစ်ပွားဖို့ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာနှစ်ဖက်ဆွေးနွေးခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်မင်းကအခုလိုပြောပါတယ
်။နှစ်ဖက်ဖြစ်တဲ့မှုဖြစ်တဲ့တက်ဆက်မှုဖြစ်တဲ့ဆိုကြားထဲကပြည်သူတွေကထိခိုက်တာတွေရှိတာပေါ့နော်။ဒါကြောင့်မို့ဒီကိစ္စတွေမဖြစ်အောင်နှစ်ဖက်ကလည်းဒီစီးတင်မှမှုတွေချော့တင်ဖို့ကျွန်တော်တို့ဆက်တွေလမ်းကြောင်းတွေထားပြီးတော့ကျွန်တော်အပြန်လမ်းဒီကိစ္စမျိုးတွေကိုဖြစ်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်တာရှိပါတယ်
။ RCSS SSA အနေနဲ့ပြည်내စစ်နဲ့ပြည်ထောင်စုစစ်အပြစ်ခရက်စရေးသဘောတူစာချုပ်မှာအစိုးရနဲ့အချက်30ချက်သဘောတူလက်မှတ်ရေးသွားပြီးမဲ့လဲတတ်တည်နေရာတတ်နေရာခြားသားရေးပိုင်းမှာရှင်းရှင်းလင်းလင်းသဘောတူထားတာမျိုးမရှိသေးပါဘူး။ဒီအတွက်ကြောင့်တပ်မတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်ရမှာနှစ်ဖက်သက်တွေစိတ်တိုက်မတွေ့ရေးအတွက်ဆက်ဆံရေးယုံတွေကနေတစဉ်ဆက်သွယ်သွားဖို့ညှိနှိုင်းဆွေးနွေးခဲ့ပါတယ်။ဒီကနေ့နိုင်ငံတော်ဆိုးရကုစလေဖွဲ့နဲ့တွေ့ဆုံမှုမှာတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စင်အသွေးမှုသုံးဗိုလ်မှူးကြီးဆိုင်ငိန်ဗိုလ်မှူးကြီးဆိုင်မဲဦးဆောင်ဖွဲ့တွေတက်ရောက်ခဲ့ပါတယ်။ RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စင်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ပါဝင်နိုင်ငံတော်ဆိုးရကုစလေဖွဲ့သူနဲ့တွေ့ဆုံဆွေးနွေးနေတဲ့အချိန်တည်းမှာပဲဒီဘောမျိုးနယ်ထက်က RCSS နန်တွေသစခန်းကိုမြန်မာတပ်မတော်ကနေဒီနေ့နေ့လယ်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အနီးနားဝန်းကျင်ကရွာသားတွေစစ်ပေးသိမ်းရှောင်နေရပါတယ်။လက်ရှိမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ၊ကရင်မျိုးရာစီယူ KNU အပါအဝင်အဖွဲ့ရှိဖွဲ့သားမြန်မာစိုးရနဲ့ပြည်ခရက်စေးရေး NC စာချုပ်လက်မှတ်ရေးသူထားပါတယ်။ဒီထက်ကတောင်ပိုင်းရှမ်းပြည်တပ်မတော်ဟာရန်ပန်ရန်ခါမြန်မာတပ်မတော်နဲ့စီရေးပဋိပက္ခတွေဖြစ်ပွားနေဆဲဖြစ်ပြီးဒီလိုပဋိပက္ခဖြစ်စဉ်တွေကြောင့်ရွာသားတွေဖမ်းဆီးခံရမှုရက်ရွာကနေထွက်ပြေးတိမ်းရှောင်လေရမှုတွေလည်းဖြစ်ပွားနေပါတယ်ခင်ဗျာ။